အဲ့တော့ဆရာတို့ကူညှိနေတဲ့ဒီပြည်တိုင်းဘူဝါဒမူချမ်းကအခုအခြေခံအဖြစ်ကိုကိုးလဲနေရဆိုတော့တကယ်တမ်းဟိုညှိလို့ရမယ်ဘူချမ်းတရက်တည်းဖြစ်လို့ရမယ်လားလားရောရှိရလား
အခုကျွန်တော်တို့အခြေခံဘူဝါညှိဖို့ဆိုပြီးတော့ကန့်လန့်ထားတာရှိတယ်။လာမယ့်ကျွန်တော်24ရက်နေ့ကကျွန်တော်တို့ပြည်ညိုင်းဌာနတာဝန်ရှိတဲ့သူတွေနဲ့ကျွန်တော်တို့ NNIA တာဝန်ရှိတဲ့သူတွေနဲ့အစည်းအဝေးလုပ်တယ်။အစည်းအဝေးမှာအခြေခံမူတွေအရင်ညှိပြီးမှအသေးစိတ်ကိုဆက်လက်ညှိနှိုင်းသွားဖို့သဘောတူတယ်။အခြေခံမူညှိဖို့ကျွန်တော်တို့26ရက်နေ့ကိုချိန်လိုက်တယ်။ဒါပေမဲ့ပြည်ညိုင်းဝန်ကြီးဌာနဘက်ကရက်ရွှေ့တယ်ရရှိတော့နောက်ဆွေးနွေးမယ့်ရက်တော့မှတ်မှတ်သေးဘူး။ဆိုတော့ကျွန်တော်တို့ဆွေးနွေးဖို့ညှိနှိုင်းထားတာတော့အစိုးရဘက်ကနေရွှေ့ဆိုင်လိုက်တယ်။ဆိုတော့ရွှေ့ဆိုင်လိုက်တယ်ဆိုပေမဲ့လည်းဆွေးနွေးမယ့်အလားအလာတော့ရှိပါသေးတယ်။အဲ့တော့ကျွန်တော်တို့အခြေခံမူညှိမယ်။အခြေခံမူကကျွန်တော်တို့ဒီမိုစီနီးကြတဲ့အခြေခံပြုပြင်ပြောင်းလဲမှုတူရမယ်။လူလူရဲ့စန္ဒပေါ်မှာအခြေခံရမယ်။ပညာရေးလွတ်လပ်ခွင့်ရှိရမယ်ဆိုရင်ကျွန်တော်တို့ဆက်ပြီးတော့ညှိနှိုင်းမယ်။ပညာရေးလွတ်လပ်ခွင့်မပေးနိုင်ဘူး။အစိုးရပဲချုပ်ကန်သွားမယ်ဆိုရင်တော့ဆက်လက်ညှိနှိုင်းဖို့မဖြစ်နိုင
်ဘူး။ဥပမာပညာရေးလွတ်လပ်ခွင့်ဆိုတဲ့ကိစ္စမှာဘလို့အချက်မျိုးတွေကိုပြော
ချင်ဥပမာចောင်းသားတွေနဲ့ဆိုရင်တက်တူចောင်းသားတွေအခုချိန်ကတက်တူចောင်းသားတွေကသူတို့ကိုယ်တိုင်ပါတယ်ရွေးချယ်ခွင့်မှာလွတ်လပ်ခွင့်မရှိဘူးသူတို့ရတဲ့အမှတ်ပေါ်မှာရွေးချယ်တဲ့သူကပဲဘယ်ဘာသာတင်ဆိုသတ်မှတ်တာရှိတယ်ကျွန်တော်တို့ကចောင်းသားတွေရဲ့လွတ်လပ်စွာပါတယ်ရွေးချယ်ခွင့်ရှိဖို့လိုတယ်သူဝါသနာပါတယ်ရတင် जा ပိုင်ခွင့်နောက်ဆရာတွေတင် जा ရေးမှာလွတ်လပ်ပိုင်ခွင့်ဆရာတွေကចောင်းသားပဲအာမခံရမယ်အစိုးရကအာမခံဆရာမလို့ဘူးအခုလက်ရှိအစိုးရလက်ထက်မှာကဆရာတွေကအစိုးရရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေကိုလုပ်နေရတယ်။ဆိုတော့အစိုးရရဲ့ခိုင်းတာလုပ်နေရတယ်။ကျွန်တော်တို့ဖြစ်စီကျင်တာဆရာတွေကသူတို့ရဲ့တင်ကြားမှုမှာသူတို့ကိုယ်တိုင်လွတ်လပ်ပိုင်ခွင့်ရှိရမယ်။တိုင်းရင်းသားလူမျိုးတွေသူတို့ရဲ့သမိုင်းတွေယဉ်ကျေးမှုတွေဒလိထုံးစံတွေလွတ်လွတ်လပ်လပ်တင်ကြားနိုင်တဲ့ခွင့်ရှိရမယ်။ဆိုတော့အဲ့ဒီလွတ်လပ်ခွင့်မျိုးကိုကျွန်တော်တို့ဆုလုပ်တာဖြစ်ပါတယ
်။အခုဆရာတို့နဲ့ဒီပြည်တိုင်းဘူဝါဒမူချမ်းသူတို့နဲ့ညှိနေတဲ့အခါမှာဆွေရဘကခန့်ထားတဲ့ဒီပြည်တိုင်းမြင့်တင်မှုကော်မတီကအဓိကညှိနေတယ်လို့သိရပါတ
ယ်။ Okay.
ဒီဖွဲ့စည်းကရောဘယ်လောက်ထိလွတ်လပ်မှုရှိလဲ။အစိုးရဆွတ်ဖက်မှုဘယ်လောက်ထိပတ်သက်နေလဲ။ဘယ်လိုယူဆလဲဆရာ။
ကျွန်တော်အစိုးရဒီမှုတန်းနေနေနဲ့လွတ်လပ်ခွင့်မရှိဘူးလို့မြင်တယ်ကျွန်တော်တို့ ਨੇ ဒီအဓိကအဖြစ်လက်တွေ့လုပ်နေရတာတော့လက်တွေ့အစိုးရမှုတန်းနေညွှန်ကြားမှုတွေနောက်တက်တူပေါမောက်ခါတွေဆိုတော့သူတို့ guideline လွတ်လပ်ခွင့်မရှိဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကအစိုးရကခံထားတဲ့သူတွေဖြစ်တယ်အစိုးရပေးတဲ့ယာရုမှနေရတဲ့အခါကျတော့အစိုးရကမျက်နှာကိုကြည့်နေရတယ်သူတို့ရဲ့ကိုယ်တိုင်အယူအဆကိုပြောပိုင်ခွင့်မရှိဘူးလို့ကျွန်တော်မြင်တယ်အဲ့တော့လက်ရှိလုပ်နေတဲ့အစိုးရမှုတန်းနေကလွတ်လပ်ခွင့်မရှိဘူးကျွန်တော်တို့ပညာရေးပြုပြင်ပြောင်းလဲမှုလုပ်ချင်တာကဒီလွတ်လပ်တဲ့ဒီပညာရှင်တွေဥဆောင်တဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုဖြစ်ရင်ကောင်းမယ်လို့ကျွန်တော်မြင်တယ်။အစိုးရကပံ့ပိုးကူညီတဲ့နေရာမှာနေတဲ့အစိုးရကဒီဆွေးနွေးတဲ့နေရာတိုင်ငင်းတွေကုန်ကျစရိတ်တွေအစိုးရကတာဝန်ယူမယ်လိုအပ်တဲ့အချက်လက်ထောက်ထားတွေရှာဖွေပေးမယ်။ဒီဆွေးနွေးပွဲတွေကိုဥဆောင်တာလွတ်လပ်တဲ့ပညာရှင်များဖွဲ့စည်းရဥဆောင်သွားမယ်ဆိုရင်တော့အောင်မြင်တဲ့ဆွေးနွေးမှုမျိုးဖြစ်နိုင်တယ်။ဒီအောင်မြင်တဲ့ပြုပြင်ပြောင်းလဲမှုဖြစ်နိုင်တယ်။အစိုးရကချုပ်ကံပြီးတော့လုတ်တဲ့ပြည်ပြင်ပြောင်းလဲမှုကတော့အောင်မြင်မှာမဟုတ်ဘူ
းအခုသူတို့ဖွဲ့ပေးထားတဲ့ဒီပညာရေးမြင့်တင်မှုကော်မတီမှာကျွန်တော်သတိထားမိတော့ပါမောခါရီတို့များပါပါတယ်အဲ့တော့သူတို့ကတော့လွတ်လပ်တယ်ပြောတယ်ဒါပေမဲ့ကျွန်တော်တခုမေးချင်တာကဒီပါမောခါရီရဲ့စိတ်ထဲမှာကောတကယ်ပဲပညာရေးကိုပြည်ပြင်ပြောင်းလဲရမယ်ဆိုတဲ့ will ပေါ့နော်သူတို့မှာစိတ်ဆန္ဒသူတို့တခုခုပြောင်းမရမယ်ဆိုတဲ့သဘောထားမျိုးရောဆရာတွေ့ရလား
တယောက်နဲ့တယောက်မတူတာတွေ့တယ်တချို့ပါမောကျွန်တော်တို့နဲ့စကားပြောခွင့်ရတဲ့ပါမောခါရီတချို့ပါမောခါရီကပြည်ပြင်ပြောင်းလဲခြင်းတယ်ဒီလက်ရှိပညာရေးကမအောင်မြင်တဲ့အတွက်ပြည်ပြင်ပြောင်းလဲမှုအတိတ်ကိုသွားခြင်းတယ်။ဘာမောကတချို့ကတော့လက်ရှိတိုင်းပဲသွားခြင်းတယ်။ကျွန်တော်တို့ပြောတဲ့သူတွေမှာဒီဘိုလ်ချောက်ကိုင်းမှုရှိဖို့လိုတယ်ဆိုတာတွေပြောလာတယ်။အဲ့ဒါတွေဘာမောကလက်ရှိဘာမောကတွေကပြောတာတွေ့တာ။လက်ရှိဘာမောကတချို့ကပြည်ပြင်ပြောင်းလဲခြင်းစိတ်မရှိဘူးသို့မဟုတ်သူတို့ကဒီအစိုးရရဲ့ဝန်ထမ်းတွေဖြစ်တဲ့အတွက်အစိုးရညွန်ညင်မှာဆိုတဲ့အတွက်အစိုးရအကြိုက်ကိုပဲပြောနေသလားလို့ထင်စရာရှိ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကတော့ဒီ NNIA နဲ့ပတ်သက်လို့ပါ။ NNIA ဆရာတို့ဒီဖွဲ့ထားတဲ့အဖွဲ့အစည်းမှာပေါ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပညာရေးကွန်ရက်ကလည်းပါနေတော့တစ်ဖက်ကအစိုးရဖြစ်စီတစ်ဖက်ကညှိနှိုင်းကြတဲ့တာဝန်ရှိသူတွေဖြစ်သူတို့ဘက်ကမြင်ကဒီဖွဲ့စည်းကဒီ NLD ကပဲလွှမ်းမိုးထားတဲ့အင်အားစုတရအနေနဲ့ကိုမြင်နေတဲ့ပုံစံမျိုးရောရှိလား
ဒီသူတို့မြင်ကောင်းမြင်မယ်လက်တွေ့ရတော့ဒီလိုမဟုတ်ခင်ဗျာ NNIA ကဒီပညာရေးမှာဒီအဖွဲ့အစည်းအများကြီးပါတယ်ဒီ NLD ရဲ့ပညာရေးကွန်ရက်ပါတယ်88ကျောင်းသားတွေပါတယ်ဒီကျောင်းသားသမဂ္ဂတွေပါတယ်ဆရာများသမဂ္ဂတွေပါတယ်တိုင်းရင်းသားအဖွဲ့အစည်းတွေပါတယ်ဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေဗုဒ္ဓဘာသာရောခရစ်ယာန်ရောပါတယ်NNIA ဆိုတာအများကြီးပေါင်းထားတဲ့ဖွဲ့စည်းပါ NLD လည်းပါတယ် NLD ကလွှမ်းမိုးမှုမရှိပါဘူးကျွန်တော်ကိုယ်တိုင် NLD အဖွဲ့ဝင်တစ်ယောက်ပဲဒါပေမဲ့ NLD ကဒီ NNIA ပေါ်မှာလွှမ်းမိုးခြင်းမရှိဘူး NNIA လွတ်လွတ်လပ်လပ်လုပ်နိုင်အောင် NLD ကနေပံ့ပိုးကူညီတာပဲရှိပါတယ်လိုအပ်ချက်ကိုပံ့ပိုးကူညီတယ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကကျွန်တော်တို့ကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ပေးပါတယ
်ဟုတ်ကဲ့ NNIA အနေနဲ့ကိုအခုဆွဲထားတဲ့ဒီပညာရေးဆိုင်မှုကတော့မူချမ်းကဘယ်လောက်ထိပြည့်ပြည့်စုံဆွဲထားပြီးပြီလဲ
ဒီကျွန်တော်တို့ရေးဆွဲတဲ့ဒီပညာရေးမူဝါဒကကျွန်တော်တို့ဆွေးနွေးပွဲတွေအချိန်ပေါင်း30ကျော်လုပ်ပြီးပြီ။ဆိုတော့ပညာရေးဆွေးနွေးပွဲတွေဒေတာအသီးသီးမှာမြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်အနှံ့မှာလုပ်ပြီးပြီ။ ဒါဆွေးနွေးပွဲတွေမှာကျောင်းသားတွေကိုယ်တိုင်ပါတယ်ဒီဆရာတွေလက်ရှိသင်ကြားနေတဲ့ဆရာတွေရောအငင်းစားဆရာတွေပါတယ်မိဘတွေပါတယ်ယဉ်ကျေးမှုဆိုင်ရာပုံကိုယ်တွေသာသနာရေးဆိုင်ရာပုံကိုယ်တွေလည်းပါတယ်အစိုးရဝန်ထမ်းတွေလည်းပါတယ်အဲ့ဒီအားလုံးရဲ့သဘောဆန္ဒကိုယူပြီးတော့အဲ့ဒီသဘောဆန္ဒတွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့အုပ်စုတွေခွဲလိုက်တယ်အဲ့ဒါကဒီပညာရေးမှာရှေးဦးကလေးတငယ်ပညာရေးနေပြီးတော့တက္ကသိုလ်ပညာရေးအထိကဏ္ဍ73ခုကိုကျွန်တော်